ဆီးရီးယားအစိုးရနဲ့အထိုက်ခံဖွဲ့တွေကကိုယ်စလဲတွေဒီကနေ့ကာဇက်စတန်နိုင်ငံရဲ့မြို့တော်မှာငြိမ်းချမ်းရေးဆွေးနွေးကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲတွေကိုရုရှားနဲ့တူရကီတို့ကမကထပြုစီစဉ်ပေးတာဖြစ်ပြီးဓာတ်ရိုက်ဆေးဆက်ညှိနှိုင်းတာမျိုးမပါဘူးလို့သဘောအဖွဲ့သတင်းရင်းမြစ်တွေကပြောပါတယ်။အစ္စတာနာမြို့တော်မှာလုပ်မဲ့ဆွေးနွေးပွဲတွေမှာတနိုင်ငံလုံးအပြစ်ခတ်ရစဲရဲ့အခိုင်အမာဖြစ်ဖို့ကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီအပြစ်ခတ်ရစဲရဲ့ကိုရုရှား၊အီရန်နဲ့တူရကီတို့ကပြီးခဲ့တဲ့ဒီဇင်ဘာလမှာဂျားဝင်ဆစ်ဆက်ပေးထားတာဖြစ်ပြီးအများအပြားတော့တည်မြဲခဲ့ပါတယ်။အမေရိကန်နဲ့ကုလသမဂ္ဂတို့ကဂျားဝင်ဆစ်ဆက်ပေးခဲ့တဲ့အရင်ကအပြစ်ခတ်ရစဲရဲ့သဘောတူညီချက်တွေကတော့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပြစ်ခတ်ပြီးပြစ်တင်ပြောဆိုကြတာနဲ့ပဲတိတ်မကြခင်ပြတ်သွားခဲ့တာပါ။လွန်ခဲ့တဲ့တစ်နှစ်ကလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုအပါအဝင်အရင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့2011ခုနှစ်မတ်လကတည်းကစဖြစ်ခဲ့တဲ့ပြည်ပခအဆုံးသတ်စေဖို့တိုးတက်မှုမရတဲ့လောက်ရှိခဲ့ပါတယ်။